မရိကန်နဲ့တရုတ်နိုင်ငံကြားကိုယ်စားလေးဆိုင်ရာငင်းပွားနေတာကြောင့်ကမ္ဘာစီးပွားရေးကိုထိခိုက်လိမ့်မယ်ဆိုတဲ့သတိပေးချက်တွေကိုအမေရိကန်ဗန်ဒါရေးဝန်ကြီးစတီဗန်မနူချင်ကစနေနေ့မှာပယ်ချလိုက်ပါတယ်တရုတ်နိုင်ငံကိုပိုးပြီးတော့ဖွင့်ပေးအောင်တွန်းအားပေးတာကအားလုံးအတွက်ကောင်းတာနဲ့ကိစ္စဖြစ်တယ်လို့ဝန်ကြီးမနူချင်ကဆိုပါတယ်အမေရိကန်နဲ့တရုတ်ကြားကိုယ်စားလေးဆိုင်ရာငင်းပွားထိတဲ့ဖြစ်တဲ့အခြေအနေကြောင့်ကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုထိခိုက်လိမ့်မယ်လို့အပြည်ဆိုင်ရာငွေကြေးရှာမှုငွေဖွဲ့ IMF ကအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာဒီသတင်းပတ်လို့တဲ့နှစ်ပတ်လည်အစည်းအဝေးအတွင်းသတိပေးထားတာပါဒီနေ့နဲ့နောက်နေ့ကမ္ဘာဖွံ့ဖြိုးတိုးတက်မှုနှုန်းရောကျလိမ့်မယ်လို့လည်း IMF ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းဝန်ကြီးမနူချင်းကတော့တရုတ်အနေနဲ့ပို့ပြီးတော့မျှတတဲ့ကုန်သွယ်ရေးလုပ်ငန်းတွေကိုချမှတ်လို့ဆောင်ဖို့တွန်းတဲ့အနေနဲ့ဒါမှမဟုတ်ဒေါ်နယ်ထရမ့်ကတရုတ်ပေါ်ကုန်သွယ်ကုန်တွေချမှတ်တာကနေစန့်ကျင်တဲ့အကျိုးတရားမှုဖြစ်လာမယ်လို့ဘာလီကျွန်းအစည်းအဝေးမှာသတင်းထုတ်တွေကပြောသွားပါတယ်။